အီရန်နိုင်ငံကအကျဉ်းသားတွေကိုကနေဒါနဲ့ဥရောပနိုင်ငံတွေရဲ့လွှတ်တော်မှတ်တွေကကူညီကြမယ်လို့ကမကထပြုအာမခံပေးလိုက်ကြပါတယ်။ဒီလိုကူညီဖို့အာမခံချက်ပေးလိုက်တာဟာအီရန်သံအမတ်တွေနဲ့ဆက်သွယ်ဆက်ဆံတဲ့အခါမှာလွှတ်တော်အမတ်တွေကသူတို့ရဲ့နိုင်ငံရေးဩဇာကိုအသုံးပြုလိုက်ကြတဲ့သဘောဖြစ်ပါတယ်။အီရန်နိုင်ငံရဲ့အကျဉ်းသားတယောက်ချင်းစီရဲ့ဒုက္ခကိုတခြားနိုင်ငံရေးသမားတွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေကအာယုံစိုက်လာကြအောင်လဲလှုပ်လိုက်တာဖြစ်ပါတယ်။အခုလိုတယောက်ချင်းပေါ်နိုင်ငံတကာကအာယုံစိုက်လာကြခြင်းအပြင်ဒေတာပါဝင်ပြင်းထန်တဲ့စီရင်ချက်တွေကိုအီရန်တရားသူကြီးတွေကချမှတ်မဲ့အရေးကနေအကအကွယ်ပေးလာနိုင်လိမ့်မယ်လို့မျှော်လင့်ထားကြတာပါ။တရားသူကြီးတွေကအမှုအများစုကိုအများပြည်သူအသိအမြင်မခံမဲ့စီရင်နေကြတာလည်းဖြစ်ပါတယ်။အကျဉ်းသားတွေကိုဘယ်မှာဖမ်းဆီးထားတယ်၊ဘလို့အခြေအနေအောက်မှာအကျဉ်းချထားတယ်ဆိုတာတွေကိုလည်းမိသားစုအများစုကမသိရှိကြပါဘူး။အသက်22နှစ်အရွယ်အမျိုးသမီးငယ်မာဆာအာမီနီကိုပြတ်ထန်းကျတဲ့အညီခေါင်းစီးစီးတာမသိတတ်တဲ့အတွက်ဘာသာရေးရဲကဖမ်းဆီးခဲ့ပြီးထိန်းသိမ်းထားစေတေဆုံးသွားခဲ့ရတာကဆလို့အီရန်နိုင်ငံတလောမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။တရားရုံးတွေကဆန္ဒပြသူတို့ကိုတည်ထောင်စီရင်ခဲ့ကြပါတယ်။အီရန်နိုင်ငံမှာအစ္စလာမ်ဥပဒေကိုကျင့်သုံးပြီးဘာသာရေးကောင်းဆောင်တွေကအစိုးရကိုဦးဆောင်နေကြတာပါ။